ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေအတွင်းမြန်မာအစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ UNSC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ KNO ကချင်လူမျိုးရေးအဖွဲ့တို့ကအော်တိုဘာလ၈ရက်နေ့ရက်စွဲနဲ့တရားစီကြေညာချက်တွေထုတ်ပြန်ကန့်ကွက်လိုက်ကြပါတယ်အခုတိုက်ပွဲတွေဟာတိုင်းရင်းသားနယ်မြေတွေအတွင်းမြန်မာတပ်မတော်ကနယ်မြေကျူးကျော်ထိုးစစ်ဆင်မှုတွေကြောင့်ဖြစ်ကြောင်းတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောဒေသခံပြည်သူထောင်ပေါင်းများစွာဟာထိခိုက်ဒဏ်ရာရတာအိုးအိမ်စွန့်ခွာထွက်ပြေးရတာတွေအပြင်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေကြကြောင်းဒါကြောင့်ဒီထိုးစစ်ဆင်တိုက်ခတ်မှုတွေကိုအပြင်းထန်ကန့်ကွက်ရှုတ်ချကြောင်း UNSC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကင်ယိုကချင်လူမျိုးရေးအဖွဲ့ရဲ့ကြေညာချက်မှာတော့နေပေါင်း60ကျော်ကြာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ကိုနိုင်ငံရေးနှိမ့်လန့်တဲ့အဖြစ်ရှာရေးအတွက်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ကျင်းပတဲ့20ရာစုပင်လုံညီလာခံကိုတခြားလက်နက်ကိုင်တိုင်းရင်းသားအဖွဲ့များနီးတူကင်ယိုအနေနဲ့တက်ရောက်ခဲ့ပြီးနိုင်ငံရေးသဘောထားနဲ့ဖက်ဒရယ်စနစ်အခြေခံမှုတွေကိုတင်ပြခဲ့တဲ့အကြောင်းဒါပေမဲ့20ရာစုပင်လုံညီလာခံကျင်းပဖို့စီစဉ်နေတဲ့ကာလအတွင်းမှာပဲKIA တပ်ဖွဲ့တွေကိုမြန်မာတပ်မတော်ကလေကြောင်းအောက်ကအပါအဝင်ထိုးစစ်ဆင်တိုက်ခတ်ခဲ့ကြောင်းပြည်တွင်းစစ်ပြဿနာကိုအစိုးရကနိုင်ငံရေးနည်းလမ်းနဲ့အဖြေရှာနေတဲ့အချိန်တပ်မတော်ကအဲ့ဒီလိုတိုက်ခိုက်တာဟာစစ်မှန်တဲ့ငြိမ်းချမ်းရေးဖြစ်စဉ်ပေါ်ထွန်းလာရေးကိုဖျက်ဆီးနေခြင်းဖြစ်ကြောင်းဒါကြောင့်လည်းလက်ရှိလှုပ်ဆောင်နေတဲ့တပ်မတော်ရဲ့ထိုးစစ်ဆင်တိုက်ခတ်မှုတွေကြောင့်ထွက်ပေါ်လာမဲ့နောက်ဆက်တွဲဆိုးကျိုးအလုံးကိုမြန်မာတပ်မတော်ကသာတာဝန်ယူရမှာဖြစ်တဲ့အကြောင်း KIO ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်